ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာသူအဆင့်ချီဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်။ရေတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတရားစီဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကျွေးကြော်တဲ့အော်ယူပြီးကုန်လက်တီတွေဖျက်ချောက်ကြီးတဲ့ဆန္ဒပြခဲ့ကြတာပါ။ဒီနေ့ကခရစ်စမတ်အကျိုးနေ့မှာတော့ဆန္ဒပြသူတွေကနေရာကျော်များမှာမိရှုဆန္ဒပြခဲ့တာရှိတယ်လို့လုံလင်းရေးကနေ့ရီပုံနေနဲ့နေ့နေ့မှုတွေလည်းရှိခဲ့ပါတယ်။ဆိုတော့ဆန်ချင်ရေးဒီမိုကရေစီလွတ်လပ်ခွင့်ရရှိအွန်လိုင်းကစီရင်လုံးဆော်ခဲ့ရကမနေ့ကဆန္ဒပြသူတွေကုန်တဲ့ဒီခီးကောင်းရီသွားလာများတဲ့နေရာမှာဆန္ဒပြခဲ့ကြတာပါ။ရစမှုနဲ့တန်တရားရှိသူတွေကိုတရုတ်ပြည်မှာရေးကိုပို့ဆောင်ခွင့်ရမယ်ဥပဒေကိုဆန့်ကျင်ခံခွင့်ရကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအခုဆိုရင်9လအထိရှိလာနေပြီးအချိန်ရုံးမဲ့လက္ခဏာလည်းမတွေ့ရသေးပါဘူး။နေလွတ်လပ်ခွင့်နဲ့ရတခွင့်ရအလွန်ကျွန်းနေနည်းမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတောင်းဆိုမှုတွေမရမချင်းဆန္ဒပြတောင်းဆိုမှုတွေအဆုံးသတ်မှာမဟုတ်တဲ့အကြောင်းလဲဆန္ဒပြသူတွေပြောဆိုထားတာပါ။မနေ့ည9နာရီနောက်ပိုင်းမှာတော့ဟောင်ကောင်ကပင်နီဆူလာစင်ကာဟိုတယ်အပါအဝင်ခီးတွားတွေသွားလာများတဲ့နေရာတွေမှာဆန္ဒပြသူတွေကိုတော့ရဲတပ်ဖွဲ့ကမျက်ရည်ပုံးနဲ့တုံးပြီးနှိမ့်နှင်းနေတာလည်းဖြစ်ပါတယ်။